ဒီကနေ့ကြားရောက်တဲ့84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့အာဇာနည်ဘိမ်းမှာကျင်းပခဲ့ပြီးမဲ့ဒေါက်ဆန်းစုကြည်အပါအဝင်အာဇာနည်ကြီးတွေရဲ့မိသားစုဝင်တချို့တက်ရောက်ခြင်းမရှိပါဘူး။ရန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိမ်းအမှချစ်တက်ပြီးလွမ်းတူပန်ခွေချတာ၊ဟွန်းတန်ရှိတီးပြီးအလေးပြုတာတွေပြုလုပ်ခဲ့ကြပါတယ်။တချို့နေရာတွေမှာအာဇာနည်နေ့အထိမ်းအမှလုပ်ဖို့ဖမ်းဆီးခံရသူတွေလည်းရှိပါတယ်။နိုင်ငံတော်ကအာဇာနည်နေ့ကျင်းပကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နဲ့ကိုဗစ်ကရောဂါဖြစ်နေချိန်စစ်ကောင်စီက84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုအကြီးဆုံးသာကျင်းပခဲ့တယ်လို့ပြောနိုင်ပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ဘိမ်းမှာမှကျင်းပတဲ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးနိုင်ငံသားတန်တမန်တွေတက်ရောက်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းတာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဦးကိုကိုသာတက်ရောက်ကာရဝပြုခဲ့ပါတယ်။MLD အစိုးရအလက်ထက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဘူဇုံမူကြီးမြောင်းလိုင်းတက်ရောက်ကာရဝပြုခဲ့ပေမဲ့ဒီနေ့မှာတော့တက်ရောက်ခြင်းမရှိပါဘူး။နိုင်ငံသားတရေလောက်တွေကိုလည်းတရင်ယူဖို့ဖိတ်ကြားတာမရှိခဲ့ပါဘူး။အာဇာနည်ကောင်းဆောင်ကြီးတွေကဘူဇုံအောင်စံအပါအဝင်အာဇာနည်ကြီးတချို့ရဲ့မိသားစုတွေမတက်ရောက်ပဲလွမ်းတူပန်းခွေချတာကိုတော့စစ်တပ်ပိုင်းများရဲ့ရုပ်တံမှာထုတ်လင်းပြသပါရယ်။ဘူဇုံအောင်စံရဲ့မိသားစုကိုစားရန်ကုန်စီပင်ဌာနမှူးဒေါက်တာတိုးအောင်စုသူလွမ်းတူပန်းခွေချပါရယ်။အာဇာနည်အခမ်းအနားတက်ရောက်ဖို့ဖိတ်ကြားခံရပေမဲ့ကျမ်းမာရေးအခြေအနေကြောင့်မတက်ရောက်ဖြစ်ခဲ့ဘူးလို့တခင်များရဲ့သားဖြစ်သူဦးရောမြောင်က VOA ကိုပြောပါရယ
်ဒီအင်္ဂါမျက်စိဝါးဝါးကြီးဖြစ်နေကြီးလို့မကောင်းဘူးကွာကြီးလို့မကောင်းဘူးကြီးလို့မကောင်းတော့အင်္ဂါတော့ဘာလို့အစည်းအဝေးရှိဘူးလေ
ဟုတ်ကဲ
့အင်္ဂါလေလို့ပေါ့15ရက်ဝါလောက်ဇူလိုင်15ရက်လောက်ကနေပြီးတော့အင်္ဂါလန်ဒီအကြောင်းပြောဆိုမတက်နိုင်ဘူးအဲ့တော့တဲ့လို့သာအင်္ဂါဒီမောင်လှုပ်ဖို့ကြတယ်အကကြမှာစီတော့ကျိုးတို့ပေါင်ကျိုးတာစီကြောင်းကြီးထက်တာတော့သူကလည်းအဆင်မပြေဘူးနော်အဲ့တော့အမျိုးကြီးလှုပ်ဖို့ကြတယ်တော့လေအမျိုးကြီးရဲ့လေသူကနားလေစီတော့သူလည်းဆိုရင်တော့ဒီချိန်မှာအပြင်မထွက်တာအကောင်းဆုံးပဲလေ
ကိုယ်ရမတရားနိုင်တဲ့အတွက်စစ်ကောင်စီရဲ့အာဇာနည်နဲ့ဖြစ်မြောက်ရေးကော်မတီကိုဖုံးဆက်ပြီးကိုစားလွမ်းတူပန်းဝေးချပွေးဖို့ပြောခဲ့တယ်လို့ဦးရဲ့နေအောင်ကပြောပါတယ်ပူကျော်အောင်ဆန်းဥပဝင်းတခင်များနဲ့ရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေဒီနေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်ခြင်းရှိခဲ့ပါဘူး။ဒီနေ့အာဇာနည်နေ့မှာအာဇာနည်ကြီးတွေနဲ့ပတ်သက်တဲ့ရန်ကုန်မြို့ကဝင်းကြီးများရုံပူကျုပ်ပြတိုက်စတဲ့နေရာတွေကိုလည်းပိတ်ထားသလိုအဲ့ဒီနေရာတွေရဲ့အနီးတန်းတဝိုက်စစ်တပ်ကလုံခြုံရေးယူထားတယ်လို့ရန်ကုန်မြို့ခံတွေကပြောပါရယ်။စစ်ကောင်စီတို့သတင်းစာရေးရဲ့မျက်နှာဖုံးမှာတော့ဘူဇုံအောင်စံအပါအဝင်အာဇာနည်ကြီးကိုဦးရဲ့ဓာတ်ပုံတွေကို84နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ဖြစ်ဖော်ပြပါရယ်။အာဇာနည်ကြီးရဲ့ကြဆုံးချိန်မနက်10:38မိနစ်မှာတချို့ကကာဝန်တီဂုံပြူတာလမ်းပွားတချို့ရပ်ပြီးဥညွအလေးပြူတာမျိုးတွေရှိခဲ့ပါတယ်။ဆရာနာတိမ်မှုစန့်ကျင်သူတွေကတော့ဒီနေ့ဆန္ဒပြပွဲတွေကိုအာဇာနည်နေ့အတွက်ရည်ရွယ်ချီတက်ခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရပါတယ်။တာကီတာမျိုးကနေကဆန္ဒပြစီကြောင်းမှာဖမ်းဆီးခံရသူတွေရှိသလိုမနက်ပိုင်းကလှိုင်းမျိုးနဲ့ဗဟိုလမ်းမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြစီကြောင်းကိုစစ်ကား၈စီးလောင်းနဲ့ရောက်လာပြီးပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်လူတအူးဖမ်းဆီးခံရတယ်လို့ဒီနေ့တပိတ်ဦးဆောင်သူတို့က VOA ကိုပြောပါရစေ
။ကျွန်တော်မနက်ပိုင်းကဝင်တော့ကျွန်တော်လှိုင်းမျိုးနေမှာအကြောင်းပြောဟိုပေါ်ပေါ်လမ်းပေါ်မှာကျွန်တော်တမိတ်တို့တည်နေချိန်မှာကျွန်တော်ဟိုစီရင်ရပါမယ်ကျွန်တော်ကား၈စီးနဲ့ကျွန်တော်ဆောက်ပြီးအလုံးစုံနဲ့ဝင်ရှိပြီးဖမ်းရတယ်
မောင်ရမျိုးမှာလည်းဒီကနေ့မှာဘိုးကျုံလန်းမျိုးလည်းမိပွားရင်ထိခြိတက်ဆန္ဒပြခဲ့ကြသလိုအာဇာနည်တွေအတွက်အလေးပြုတာဟွန်းတန်ရှိတီးတာတွေပြုလုပ်ခဲ့ကြပါတယ်။သခိုင်းတိုင်းရေဦးမျိုးကကြာပန်းအဝိုင်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဇူလိုင်လ9ရက်ညပိုင်းကကင်းဝဲရဲကမိုင်းခွဲတိုက်ခိုက်ခံရမှုမှာကြာဆုံးသွားခဲ့တဲ့ပြည်သူတို့အုပ်အတွက်ဒီကနေ့အာဇာနည်နေ့အထိမ်းအမှတ်ပန်းခွေချထားတာကိုရဲတွေတွားရှင်းလင်းလာမှာပောက်ကွဲခဲ့တာဖြစ်ပြီးရဲနှစ်ဦးထိခိုက်ဒဏ်ရာရထားတယ်လို့ဒေသခံတို့ကပြောပါတယ်
။အဲ့မှာနှစ်ယောက်ရှိသွားတာပေါ့။တစ်ယောက်ကတော့ဒီရဲအုပ်လို့ကြားတယ်။တယောက်ကတော့အဲ့ဒီရဲအုပ်ကတော့တော်တော်ဒဏ်ရာပြင်းတယ်လို့ပြောတယ်။ဘုံကသိအောင်ပါလေ။အဲ့ဟာအဲ့ဒီဝါရဲအဲ့ဒီသူမိတဲ့သမားလေးဒီဝါရဲနေရာမှာပဲချထားတာ။
ဒီနေ့84နှစ်မြောက်အာဇာနည်နေ့မှာရန်ကုန်မန္တလေးကလေးမုံရွာဒဝေစတဲ့နိုင်ငံအနှံကမြို့တော်တော်များများမှာဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြသလိုအာဇာနည်နေ့အထိမ်းအမှတ်လွမ်းတူပန်းခွေချပြီးအလေးပြုတာဟွန်းတန်ရှိတီတီညီတက်အလေးပြုတာတွေကိုအကြီးအကျယ်လုပ်ခဲ့ကြပါရဲ့ရှင်